လပိုင်သမ္မတဘန်ကနီနိုအခွီနိုကဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုခုနှစ်တွင်ဖိလစ်ပိုင်နိုင်ငံကိုလာရောက်ဖို့အတွက်ဖိတ်ကြားတာဟာအချိန်ကြိုက်ပြီးတော့တင့်တော်ကောင်းမွန်နေဆိုပြီးတော့မနီလာ Times သတင်းစာအေဒါအပေါ်မှာဒီကနေ့ရေးသားပါတယ်ဖိလစ်ပိုင်လူလိုက်ရေးအခါသမယဖြစ်တဲ့ဂျွန်လ12ရက်နေ့မှာလာရောက်မယ်ဆိုရင်ဒါဟာနှစ်နိုင်ငံကြားသမိုင်းဝင်ပြီးတော့အတိတ်ပဲရှိတဲ့ခီးစဉ်ဖြစ်လိမ့်မယ်ဆိုပြီးတော့လည်းရေးပါတယ်ဖိလစ်ပိုင်နိုင်ငံဟာဆိုလို့ရှိရင်ဒေါ်ဆန်းစုကြည်တွားရောက်မဲ့ပထမဆုံးအာဆီယံတဲကဒီမိုကရေစီနိုင်ငံဖြစ်လိမ့်မယ်လို့လည်းမနီလာ Times မှာရေးပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့ NLD ဘက်ကသီးခြားအတည်ပြုချက်တော့ကျွန်တော်တို့မရသေးပါဘူးဖိလစ်ပိုင်နိုင်ငံဟာအာဆီယံထဲမှာဆိုရင်မြန်မာဒီမိုကရေစီရေးအတွက်တက်တက်ကြွကြွနဲ့ထောက်ခံခဲ့တဲ့ထူးခြားတဲ့အာဆီယံနိုင်ငံတနေနိုင်ငံဖြစ်ခဲ့ပါတယ်တချိန်ထဲမှာပဲဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာအောင်ဆွမ်းဆောင်ခဲ့ကြတဲ့မြန်မာဒီမိုကရေစီရေးခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးသိန်းစိန်တို့ကို G8 ဆက်မှုထိပ်သီးရှစ်နိုင်ငံခေါင်းဆောင်တွေကချီးကျူးပြောဆိုလိုက်ပါတယ်